ဟာရီကိန်းမုန်တိုင်းဒိုရင်းကစနေနေ့မှာတော့ဘာဟာမားကျွန်းနိုင်ငံကိုတိုက်ရိုက်ဝင်ရောက်တိုက်ခတ်နေပါတယ်။အင်အားဖြင့်ဟာရီကိန်းမုန်တိုင်းဒိုရင်းကအမေရိကန်ကမ်းရိုးတန်ဖလော်ရီဒါကနေကယ်ရိုလိုင်းနာပြည်နယ်တွေဘက်ကိုနောက်ပိုင်းမှာဥတီသွားမှာပါ။အလွန်အန္တရာယ်ကြီးတဲ့အဆင့်လို့သတ်မှတ်ထားတဲ့ပြင်းအားအဆင့်လေးဒိုရင်းဟာရီကိန်းမုန်တိုင်းကတနင်္ဂနွေနေ့မှာတော့ဘာဟာမားကျွန်းရဲ့အနောက်မြောက်ပိုင်းကိုဝင်ရောက်တိုက်ခတ်မယ်လို့အမေရိကန်အမျိုးသားအဆင့်ဟာရီကိန်းစောင့်ကြည့်စင်တာကနောက်ဆုံးထုတ်ခန့်မှန်းချက်မှာပြောဆိုထားပါတယ်။ဟာရီကိန်းမုန်တိုင်းဟာ9ရက်ထိအန္တရာယ်ကြီးတဲ့မုန်တိုင်းအဖြစ်ဆက်လက်ရှိမယ်လို့ဟာရီကိန်းစောင့်ကြည့်စင်တာကပြောဆိုထားပြီးမယ်။မုန်တိုင်းလမ်းကြောင်းကပြောင်းလာပြီးတဲ့နောက်မှာအမေရိကန်ကမ်းရိုးတန်းကိုတိုက်ခတ်မဲ့မုန်တိုင်းကဘယ်ကိုဥတည်မလဲ၊ဘလောက်ပြင်းထန်မလဲဆိုတာမရေမယာဖြစ်နေပါတယ်။ဘာဟာမားနိုင်ငံ Grand Bahama ကျွန်းမှာတော့မုန်တိုင်းတည်ရေ15ဘီကျော်ထိတက်နိုင်ပြီးအသက်အန္တရာယ်ဆူရင်ရတဲ့အခြေအနေခန့်မှန်းချက်ကြောင့်လူပေါင်းထောင်နဲ့ချီပြီးဘေးလွတ်ရာရွှေ့ပြောင်းထားပါတယ်။လက်ရှိမှာတော့ Hurricane Dorian ကဘာဟာမားနိုင်ငံ Great App ကိုကျွန်းရဲ့အရှိတ်ဘက်မိုင်130လောက်မှာတိုက်ခတ်နေပြီးဒီသတင်းပတ်ကုန်ပိုင်းမှာအနောက်ဘက်ကိုဖြည်းဖြည်းချင်းရွေ့ရှားလာပြီးတဲ့နောက်တနင်္လာနေ့နောက်ပိုင်းနဲ့အင်ကာနေ့မှာအမေရိကန်ပြည်တော်စုဖလော်ရီဒါအရှိတ်ဘက်ကမ်းရိုးတန်းအနီးကိုရောက်မယ်လို့ဟာရီကိန်းစောင့်ကြည့်စင်တာကပြောဆိုထားတာပါ။ဒါပေမဲ့လည်းနောက်ပိုင်းမှာတော့ဂျော်ဂျီယာနဲ့ကယ်ရိုလိုင်းနာပြည်နယ်တွေစီကိုဥတီတဲ့မြောက်ပိုင်းကိုဥတီပဲလို့လည်းခန့်မှန်းထားပါတယ်။ဖလော်ရီဒါကိုမုန်တိုင်းဝင်နိုင်ခြင်းမရှိတော့ဘူးလို့တော့ဟာရီကိန်းစောင့်ကြည့်စင်တာကမပြောသေးပါဘူး။အင်အားဖြင့်ဟာရီကိန်းဒိုရင်းကအမေရိကန်ပြည်တော်စုကိုချင်းကလာတာနဲ့အတူမုန်တိုင်းတုံ့ပြန်ကင်တွယ်ရေးကိုကြီးကြပ်ဖို့သမ္မတဒေါ်နယ်ထရန့်လည်းပိုလန်ခီးစင်ကိုဖြတ်ထားပါရဲ့ရှင်။